ပါကစ္စတန်နိုင်ငံမှာဝန်ကြီးချုပ်အမရမ်ခန်းပေါ်မှာအတိုက်ခံတွေကအယုံကြည်မရှိအဆိုတင်းတင်းမှုအတွက်တားဆီးပိတ်ပင်ခဲ့တဲ့အမျိုးသားလွှတ်တော်ခေါ်အမတ်342ဦးပါတယ်ပါလီမန်အောက်လွှတ်တော်ဒုဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ကိုပါကစ္စတန်ရဲ့အမြင့်ဆုံးတရားရုံးချုပ်ကကျက်သပရေးနေမှာပယ်ချလိုက်ပါတယ်တနင်္လာနေ့တုန်းကအောက်လွှတ်တော်အထူးအစည်းအဝေးမှာဝန်ကြီးချုပ်ခန်းမှာနိုင်ငံကိုလွဲမှားစွာအုပ်ချုပ်နေတယ်ဆိုပြီးအတိုက်ခံတွေကအယုံကြည်မရှိအဆိုတင်သွင်းဖို့အတွက်စ조사ခဲ့ကြတာဖြစ်ပြီးဒါကိုအောက်လွှတ်တော်ဒုဥက္ကဋ္ဌကဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ဘူးဆိုပယ်ချခဲ့တာပါ။သမရအရစ် LB ကလည်းဝန်ကြီးချုပ်ခန်းမြေအကြံပေးချက်ရအောက်လွှတ်တော်ကိုဖြတ်သိမ်းခဲ့ပြီးရက်ပေါင်း90အတွင်းရွေးကောက်ပွဲအသစ်ကျင်းပပေးမယ်လို့အမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီအယုံကြည်မရှိအဆိုတင်သွင်းမှုရဲ့နောက်ွယ်မှာပြည်ပကအင်အားကြီးနိုင်ငံရှိနေတယ်ဆိုပြီးဝန်ကြီးချုပ်ရဲ့ပြန်လည်ဆွဆွဲချက်နဲ့ပတ်သက်ပြီးပါကစ္စတန်နိုင်ငံရဲ့တရားသူကြီး5ပါးထိုင်အမျိုးဆုံးတရားရုံးချုပ်မှာတနင်္လာနေ့ကစတင်ကြားနာနေတာဖြစ်ပါတယ်။အခုကျက်သပရေးနေမှာတော့တရားရုံးတရားသူကြီးချုပ်ဦးမာအတာဘန်ဒဲကလွှတ်တော်ဒုဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီကြောင်းတရားသူကြီးအားလုံးကတညီတညွတ်ထဲဆုံးဖြတ်ခဲ့တယ်လို့ပြောသလိုသမရရဲ့လွှတ်တော်ဖြတ်သိမ်းမှုဟာလည်းဖွဲ့စည်းပုံနဲ့မကပ်ညီဘူးလို့ပြောပြီးတရားရုံးချုပ်ကပယ်ချကြောင်းအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်ခမ်းနဲ့သူ့အစိုးရအဖွဲ့အနေနဲ့စနေမနေ့မှာအတိုက်ခံတွေတင်သွင်းထားတဲ့အယုံအကြည်မရှိအစိုးရအတွက်တက်တော်ပြန်လည်ခေါ်ယူပြီးဝန်ကြီးချုပ်ရွေးကောက်ရေးဆက်လုပ်ဖို့ပါအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။